ဗီယိုအမေရိကန်တိုင်းရဲ့တာလွင်စီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဓမ္မကဆုမွန်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ရောဂါကူးစက်သူရှိလာပြီးတဲ့နောက်စခန်းသီးသီးကအခြေအနေတွေနဲ့ဒုက္ခသည်တွေကြားစိုးရိမ်ချက်တွေကိုပြောပြပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတန်းချီတဲ့ဒုက္ခသည်တွေစုဝေးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ကူးစက်မှုအန္တရာယ်ကျရောက်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာကစိုးရိမ်တစည်းစောင့်ကြည့်နေချိန်မှာပဲပထမဦးဆုံးဒုက္ခသည်တဦးကိုဗစ် -19 ကူးစက်ခံရသလိုစခန်းပြေပါကဒေသခံတဦးလည်းကူးစက်ခံထားရတာပါပိုးကူးစက်မှုတွေစမဖြစ်ခင်ကတည်းကလည်းဒီကမ္ဘာကာယရောဂါကူးစက်ခံရမှာကိုစိုးရိမ်လို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကတင်းတင်းကြပ်ကြပ်ဆောင်ရွက်ထားတာပါဒီကိုဗစ်အနေနဲ့ဘလောက်ကြီးမားတယ်ဆိုတာတချို့မသိတဲ့သူတွေရှိလို့ကျန်းမာရေးပညာပေးမှုတွေပို့ပြီးတော့မှတင်းတင်းကြပ်ကြပ်လှုပ်ဆောင်တဲ့လို့ကုတုပလောင်ဒုက္ခသည်စခန်းနေ TV Tower Watch အကွက်မှာနေထိုင်သူရိုဟင်ညာဒုက္ခသည်ဦးအောင်မြိုင်က VOA ကိုပြောပါတယ
်ကျွန်တော်အများကြီးစိုးရိမ်နေရတယ်ဘာကြောင့်လဲဆိုတော့အဝင်ရတဲ့တော့ပိတ်ချတာရှားတယ်ဒါမျိုးဖူးဖူးပြီးတော့အဝင်ရတဲ့လောက်တာလည်းရှိတယ်ပြီးတော့လူတိုင်းကဒီကိုရိုနာဗိုင်းရပ်စ်ဆိုတာပါလဲကိုဗစ် -19 ဆိုတာပါလဲနားမလည်ဘူးပြနေတယ်ဆိုရကလည်း attention ဆင်းနေဒီမှာ IGU တွေကရောသူတို့အတီးသေးတာလို့ပြီးတော့ master ဆိုင်ကြလို့ဒါလုံလုံးမရှိတော့ဘူးကျွန်တော်စကဲမှာပြီးတော့ internet နဲ့တိတ်ကြရဲဆိုတော့ပုံပြီးတော့မရှိတော့ဘူးပေါ့အဲဒီရှင် internet ကအများကြီးလူလေကြာ NGO IGU တွေလဲသူတို့မှာ data အများတူးရှိပြီးတော့လောက်ခဲ့ရရှိတယ်
ရိုဟင်ညာဒုက္ခသည်တွေရဲ့ယောဂကူးစက်သူကဘယ်စခန်းလားဆိုတာအနာပိုင်းနေဘက်ကအတိအကျမထုတ်ပြန်ပါဘူးအခုဆိုရင်တော့ဒုက္ခသည်စခန်းတာဝန်ရှိသူတွေအခုညီပေးရေးဖွဲ့စည်းတွေကကာကွယ်ရေးပညာပေးမှုတွေကိုအတန်ချက်ဆက်တွေနဲ့လိုက်လံနှိုးဆော်နေတယ်လို့ဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဦဆလန်ကပြောပါတယ
်ဒီကျဲရမှာအတန်ချက်ဆက်နဲ့အော်ရာရှိတယ်နောက်စခန်းတိုင်းမှာအတိအကျတာရှိတယ်နောက်စခန်းတကွန်းအနေတကူကိုအတော်လာမလို့ဖို့လူစုလူဝေးမလို့ကြဖို့ဆိုပြီးတော့အတန်ချက်ဆက်နဲ့အတိအကျတာတော့ရှိပါတယ်ကျွန်တော်တို့ရိုဟင်ညာဒုက္ခသည်စခန်းမှာပုံပြနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရိုဟင်ညာဒုက္ခဒီဘက်ကတော့အလုံးစုရင်နေကြပါလေကျွန်တော်တို့အတေကအဖြစ်ကစကန်တစ်ခုနဲ့တစ်ခုစစ်ပေရီယက်ရှာလဲရယူလို့မရတာ internet line ပိတ်ပြင်တာကြောင့်ကျွန်တော်တို့မှာတော်တော်လေးအကဲတုံနေရပါတယ်ဘာဖြစ်လို့ဆိုရင်စစ်တင်းကြောင့်စနစ်တင်းနေပါလူရီယာတနေရာမှာစွပွန်နေရတယ်ဆိုတော့ဒီတပ်ပေရောက်ကအဲ့ရဆက်လက်ခံတော့မယ်ဆိုရင်အမသာမဆွင့်ရရပါတယ်ခင်ဗျာ
နိုင်ငံတကာဖွံ့စည်းတွေဘက်ကကျန်းမာရေးအသိပညာပေးတွန်းအားပေးဆောင်ရွက်နေသလိုဒုက္ခသည်တွေဘက်ကလည်းစနစ်တကျလိုက်နာမယ်ဆိုရင်တော့ယောဂကူးစက်မှုကိုဟန်တာကာကွယ်နိုင်မယ်လို့ဘာလို့ကလေးဒုက္ခသည်စခန်းကတ်နမန်အမှတ်1မှာနေထိုင်တဲ့ကိုကာမဲလ်တို့လိုရိုဟင်ဂျာဒုက္ခသည်တွေကယုံကြည်ပါတယ်
ကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ကြိုတင်ကာကွယ်မှုကတော့အကောင်းဆုံးနည်းလမ်းနဲ့လုပ်ပါတယ်ဘယ်လိုလုပ်လဲဆိုရင်အိမ်တိုင်ကနေတိုင်ကိုတွန်းရင်လည်းတတိတာပြီးတော့သွားတယ်ပြီးတော့မတ်စ်ကမြဲတဲ့ပုံတာတယ်တမယာနဲ့တမယာသွားရင်ဒီလိုအကာကွယ်နဲ့သွားတယ်နောက်အရမ်းနဲ့တရာ3000လောက်အပေါ်ဝင်းမှာနေတယ်အဲတက်နိုင်တယ်လို့ပြန်ပါလေဆုံးချုံမှုပဲလို့လုံးရင်ကောင်းမလဲဆိုပြီးတော့ရှင်းပြတာတွေကမင်းနဲ့ရှိတဲ့ NGO INGO လို့သူတို့လည်းအကောင်းဆုံးနည်းလမ်းနဲ့ရှင်းပြနေတာရှိတယ်အဲဒါကြောင့်ကျွန်တော်တို့အန်ဂျလိုမင်းမှာမိပညာပဲတွင်ရင်ပို့ပြီးတော့ဆံပြင်းမလို့တင်တဲ့အကောင်းဆုံးကတော့ကျွန်တော်တို့စုတော်မှုနဲ့ပဲနေတာ
မကြခင်ပါလေမုတ်တုံရသည်တဲ့ကိုဝင်ရောက်တော့မှဖြစ်ပြီးမုတ်တုံမိုးသဲထန်စွာစတင်ရွာသွန်းလာတဲ့အချိန်မုံတိုင်းသတိပေးချက်တွေလည်းရှိနေတာမို့လို့စခန်းနေတွေမှာမြေပြိုကျမှုရေလွှမ်းမိုးမှုစတဲ့သဘာဝဘေးအန္တရာယ်ကြုံလာရမှာကိုလည်းဒုက္ခတွေတွေကအတော့ကိုစိုးရိမ်ပူပန်နေကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ကိုဗစ် -19 ဗိုင်းရပ်စ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွာလာမှုကန့်သတ်ထားပါတယ်။ဒါ့အပြင်ဒုက္ခတွေတွေကိုစစ်ဆေးပြီးတော့ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတီးခြားစီလက်မှတ်ရေးထိုးထားပါတယ်။မြန်မာအစိုးရနဲ့ကုလသမဂ္ဂကြားနားလည်မှုစာချုပ်လွှာကိုတော့ဒီသတင်းမှတ်ထဲမှာပဲတက်တန်းထပ်တိုးခဲ့ပေမယ့်ကိုဗစ် -19 ကပ်ရောဂါကြုံနေရတဲ့အတွက်ဒုက္ခတွေတွေနေရပြန်ရေးအထောက်အကူပေးအစီအစဉ်ကိုယာယီရဆိုင်ထားရကြောင်းကိုလည်းဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင်